မကြာခင်အချိန်ပိုင်းမှာပဲ2025ခုနှစ်ဟောင်းကုံဆုံးပြီးတော့2025ခုနှစ်တစ်ကူးပြောင်းတော့မယ့်အချိန်မှာပြည်သူများမျှော်လင့်မျှော်မှန်းထားတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်နိုင်ပါစေကြောင်းဆုတောင်းပေးတဲ့တန်ခါတော်ကတော့သာသနာတစ္စဓမ္မစရိယစာချဆရာတော်အရှင်ဦးပြည်ညင်နာဖြစ်ပါတယ်။2025ခုနှစ်အတွက်ဦးဇင်းတို့မျှော်လင့်ချက်ကဆရာနာကျင်စနစ်ဆိုကြီးအပြည့်အစုံချုပ်ရင်းပြီးတော့တော်လ ောင်းကြီးအများဆုံးအချမ်းသာရရှိပါစေ။ပြည်သူ့ရာအဓိကပြည်သူ့ရာဗရာဏမှုပြည်သူ့ချင်းချင်းဖေးမှကူညီပြီးအခက်အခဲဟုသမျှကျော်လွှမ်းနိုင်ကြပါစေ။လွတ်မြောက်နိုင်ကြပါစေ။လွတ်မြောက်နိုင်ကြပါစေ။ပြည်သူများမျှော်လင့်ထားတဲ့ညွန်မှန်းထားတဲ့တန်းတူညီမျှတရားမျှတလွတ်လပ်ပြီးငြိမ်းချမ်းသာရတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးအများဆုံးတည်ဆောက်နိုင်ကြပါစေ။ကမ္ဘာကြီးရဲ့နေရာအနှံ့ပြားမှာမေတ္တာတရားအကျဉ်းသာတရားကိုကျဉ်းစာတရားများအကြအလတ်မရှိထွန်းကားပါစေ။လူကြောင့်ဖြစ်ပေါ်သောဘေးရန်တွေတွေလည်းကင်းဝေးပါစေ။တဘာဝကြောင့်ဖြစ်ပေါ်တတ်သောဘေးရန်တွေတွေလည်းကင်းဝေးပါစေ။ကမ္ဘာလောကတစ်ခုလုံးငြိမ်းချမ်းသာရပြီးအစာရေစာပေါများကျွယ်ဝပါစေ
။နိုင်ငံကြီးလီလာတုံးသက်သူဦးတန်းစိုးနိုင်ကတော့ငြိမ်းချမ်းရေးသကဝိုင်းတွေဖြစ်လာနိုင်တယ်လို့စည်ရေးကျင်းထန်မှုတွေနဲ့လည်းကြုံရနိုင်တယ်လို့ခန့်မှန်းပါတယ်။2025မှာပြည်သူတွေပြည်တော်ဝင်နိုင်ပါစီကြောင်းသူကလည်းဆုတောင်းပါတယ်
။2025ခုနှစ်အတွင်းမှာကျွန်တော်တို့ငင်းငင်းရေးဆွေးနွေးပွဲတွေနော်ကျွန်တော်တို့ဟောပေါ်ပြီးတော့နိုင်ငံကြီးရဖြစ်ချင်းအလားလာတွေပိုကောင်းလာတာမဟုတ်ဘဲနဲ့စီးရရပြင်ဆင်မှုတွေပုံပြီးတော့ကြီးမားများပြားပြီးတော့ပုံမူပြင်းထန်တဲ့တိုက်ပွဲတွေကြုံလာနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်။2025အတွက်ဆုတောင်းကြရတော့ပြည်သူတွေပြည်တော်ဝင်မဲ့နှစ်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ပြောမိယုံကြည်ပါတယ်ခင
်ဗျ။တရားလွတ်တော်ရှေ့နေကြီးဦးကြည်မြင့်ကတော့စေအုပ်ချုပ်မှုအောင်နိုင်ငံတော်ဝန်အကျယ်ချုပ်အကျဉ်းချုပ်ကြနေသူမြန်မာပြည်သူအားလုံးလွမြောက်ပါစေကြောင်းဆုတောင်းပါတယ်
။2025ကမြန်မာပြည်သူလွမြောက်တဲ့နှစ်ဖြစ်လိမ့်မယ်လို့ယုံကြည်ပြီးလွမြောက်ပါစေလို့ဆုတောင်းပါတယ်နော်
။ဆရာနာတင်ထားတဲ့မြန်မာနိုင်ငံတော်ဝန်လက်လက်ကန်တိုက်ခိုက်မှုတွေနဲ့စီးရေးပြိပခတွေပြင်းထန်နေခြင်းပြည်တွင်းစစ်ကြီးကိုငြင်းချမ်းစေခြင်းသူကတော့ကိုသက်စင်ယနေ့ခေအယ်ဒီတာချုပ်ရဲ့ဆုတောင်းပဲဖြစ်ပါတယ်
။ကျွန်တော်တို့ဒီနိုင်ငံရဲ့တိုင်းရင်းသားတွေဟောပြည်သူတွေရောအခုပြောလင့်နေတဲ့ဆွေးနွေးမှုစီရင်ရတော်ကြီးပေါ့နော်။ဆောင်းဆောင်းအများဆုံးလက်ရှိပါစေ။နောက်ပြီးတော့ပြည်မှာဖြစ်နေတဲ့စစ်ကြီးတွေလည်းအများဆုံးပြည့်စုံလာလို့ပေါ့။နောက်ဆိုတော့ဒီကနေ့တစ်နှစ်လုံးပေါ့2024တစ်ခုလုံးမှာကျွန်တော်ဒီဆိုင်ရရတဲ့တဘာဝပြည်ကဖြစ်တဲ့အနေနဲ့အများဆုံးကျင်းစေချင်ပါတယ်။နောက်တစ်ခုကတော့ပြည်သူတွေတကယ်ရင်ဆိုင်ရရတဲ့ချီးမွားရေးလူတွေဘဝတွေလည်းဉာဏ်ဆုံးညော့ပါလို့ဒီလိုမှအဲ့စုတောင်းတုံးကိုကျွန်တော်စောင့်နေချင်ပါတယ်
။ဒေါက်တာအေးမောင်ကလည်း2025မှာပြည်ရင်းစစ်ကြီးရပ်တန့်စေခြင်းသူပါငင်းချမ်းတဲ့နိုင်ငံတော်ကိုတက်လှမ်းနိုင်ပါစေကြောင်းသူကလည်းဆုတောင်းပါတယ်
။2025မှာတော့ဖြင့်ပြည်ရင်းစစ်ကြီးရပ်စေခြင်းပါနိုင်ငံရေးတည်မြဲပြီးမှဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတို့ကြီးဖြစ်စေချင်ပါတယ်။မြတ်တေကူအနေနဲ့တော့မြမလူလိုက်ရေးတမိုင်းကနော်တမိုင်းတစ်လျှောက်လုံးမှာရှင်ချင်းတက်ကြဆက်ကြတာလေအခုထိအငြင်းဆုံးချင်နေရောက်တာပေါ့ဗျ။အဲလိုနှစ်ဆောင်ကတင်ခန်းစာတွေကိုယူကြပြီးတော့နှစ်တစ်ကိုနော်မျိုးဆက်တစ်တွေကိုဘလို့ lesson plan ပြအပ်နိုင်မှာလေးဆိုတာတခုကိုအားလုံးတို့ပါဝင်ပတ်သက်တဲ့ဒီလိုနော်စဉ်းစားကြကြည့်စဉ်းစားပါပဲအဲလိုမြင်ကြတဲ့အောင်မြင်ပေါ့မြောက်တဲ့အနာဂတ်မြန်မာနိုင်ငံတို့ကြီးစီကိုတွားတဲ့ခြေလမ်းအစဖြစ်ပါစေလို့2025ကိုဆုတောင်းပါတယ
်ရန်ကုန်မြို့ကပြည်သူတို့ဖြစ်တဲ့နိုင်တရာကမြို့သမီးတို့ကတော့ဆရာနာမသိငင်ကအချိန်လိုအရင်တိုင်းငင်းငင်းချမ်းချမ်းပြန်နေစေချင်သူပါ
ဖြစ်ချင်တာတော့အားလုံးငင်းငင်းချမ်းချမ်းနဲ့အရင်တိုင်းလေးပဲပြန်လို့ရှင်ပါလေအဲ20ကပုံရံမျိုးလေးပဲအားလုံးငင်းငင်းချမ်းချမ်းနဲ့ပြန်လို့ရှင်ပါလေ25မျော်လေးစရာပါမမ
မြန်မာပြည်သူအပေါင်းနဲ့ VOA ရဲ့သောတာရှင်များအားလုံးကိုလေလာမယ့်2025ခုနှစ်နှစ်တည်းမှာဘေးကင်းလုံခြုံကျန်းမာချမ်းသာလို့ကောင်းကျိုးလိုရာဆန္ဒတွေပြည့်ဝကြပါစေကြောင်းVOA ဝိုင်းတော်သူဝိုင်းတော်သားတွေကလည်းစုမုံကောင်းတောင်းအပ်ပါရှင်